အမေရိကန်မျိုးသားကာကွယ်ရေးလုပ်ပိုင်ခွင့်ဥပဒေ NDAA အပါမြန်မာရေးဖော်ပြချက်ဟာရုပ်ဝတ္ထုအကူအညီထက်ကိုနိုင်ငံရေးအရပို့ပြီးတော့အရေးပါတဲ့တိုးတက်မှုဖြစ်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါက်ဆန်မအောင်ကပြောကြားလိုက်ပါတယ်။ NUG အနေနဲ့အမေရိကန်အပါအဝင်ဒီမိုကရေစီနိုင်ငံတွေနဲ့ဆက်ဆံရေးမှာနိုင်ငံကိုယ်စားပြုမှုတရားဝင်ရအောင်လို့ကြိုးစားနေတယ်လို့ဒေတာရင်းနိုင်ငံတွေနဲ့ Silent Diplomacy လို့ခေါ်တဲ့တိုးတိုးတိတ်တိတ်တန်တမာရေးနည်းလမ်းနဲ့ထိဆက်ဆက်ဆံနေတယ်လို့လည်းပြောပါတယ်။NUG နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်မအောင်ကိုကိုသားညွန်ဦးကတီးတက်ဆက်သွယ်မေးမြန်းထားပါရရှင်
။ဒေါက်ဆန်မအောင်အခုဒီ view ကိုချိန်ပေးပြီးတော့ဖြေချပြီးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအရေးဆုံး။ကျွန်တော်အရေးဆုံးမေးခွန်းကတော့ NDA နဲ့ပတ်သက်ပါတယ်။ NDA ပေါ့ဒီ American မြို့သားကာကွယ်လုပ်ပိုင်ခွင့်ဥပဒေကအခုတမန်ကလည်းတည်ပြုလိုက်ပြီဆိုတော့ဥပဒေဖြစ်ဖြစ်သွားပါပြီ။အဲ့ထက်မှပြောမယ်ဆိုရင် NUG တို့ PDF တို့ကိစ္စတွေပါပါတယ်။တော်တော်ကကျွန်တော်ဥယျာဉ်မှာအင်တာဗျူးရတဲ့မှာတော့ဥယျာဉ်မှာပြောတာကဒီ NDA နဲ့ဆက်ဆက်တဲ့ကိစ္စတွေကိုနိုင်ငံရေးဥက္ကဋ္ဌကအဓိကထားပြီးလုပ်မယ်လို့ပြောပါတယ်။အဲ့တော့ဒီနိုင်ငံရေးဥက္ကဋ္ဌအနေနဲ့ဒီ NDA ကိစ္စနဲ့ပတ်သက်လို့ပေါ့နော်ဒီကဟိုအမေရိကန်ဆီကနေရောကုညီတွေယူဖို့ကိစ္စတွေနဲ့ပတ်သက်လို့ဘယ်လိုများပြင်ဆင်ထားပါလဲ။နောက်တစ်ခုကဘယ်လောက်ထိထိစပ်နေနိုင်နေပြီလဲအမေရိကန်ဆီကလည်းနောက်ဘာတွေညွှန်လင်းထားပါလဲ
။ဆိုတော့မူအချင်း principle အချင်းဖော်ပြထားချက်တွေကတော်တော်လေးကောင်းတယ်အဲဆိုတော့ဒီ principle တွေပေါ်မှာအခြေခံပြီးတော့ကျမတို့က advocate လုပ်ဖို့လို့ရ American ဆိုရအောင်ပေါ့လေ advocate လုပ်ဖို့ရဒီဥပဒေကအများကြီးထောက်ပံ့ဖြစ်တယ်လို့တိကျချက်မြင်တယ်နိုင်ငံရေးရပေါ့နော်နှစ်ပိုင်းခွဲမြင်ရမယ်လို့မြင်တယ်ကျမမြင်တာတော့ခုန budget အရရင်နိုင်ငံရေးရရင်ပေါ့နော်ဆိုတော့ကျမမြင်တာတော့ budget အရထက်ဆိုင်ဒါဟာနိုင်ငံရေးအရကျမတို့အတွက်အဲပို့ပြီးတော့ကောင်းမွန်တဲ့တိုးတက်မှုလို့မြင်ရတယ်ပေါ့နော်ဒီ American ဆိုရရဲ့commitment ကိုတိုးမြင့်ပြီးတော့မြင်ရတဲ့သဘောလို့ကျွန်မနားလည်တယ်။ဘာဖြစ်လို့လဲဆိုတော့ပြီးခဲ့နှစ်ကလည်း CDM ပါတယ် Civil Society ဆိုတာပါတယ်အရင်ရှိပြီးသားတွေပါပဲတကယ်တကယ်ကကြတော့အရင်နှစ်တည်းတုန်းလေးကဒါဒီ Civil Society တွေကို provide လုပ်မယ် Democracy Promotion လုပ်မယ်ဆိုတာတွေပေါ့လေလူခွင့်ရေးချိုးဖောက်မှုတွေဆိုတာတွေပါမယ်ဒါပေမဲ့ဒီနှစ်ဒီနှစ်မှာကြတော့ specifically ဖော်ပြထားတဲ့ clause တွေအရဆိုလို့ရှိရင်တချို့ဟာတွေကလုတ်ကိုလုတ်ရမယ်ဟာတွေရှိတယ်တချို့ဟာတွေကသမရရဲ့လုတ်ပိုင်ခွင့်နဲ့လုတ်ချင်လုတ်လို့ရတယ်ပေါ့နော်ဆိုတော့နှစ်ပိုင်းပေါ့ဆိုတော့လုတ်ကိုလုတ်ရမယ်ဟာတွေကိုကျမတို့ကတကယ်လုတ်ဖြစ်အောင် effectively ဒီပေါ့လေဒီပေါ့နော် budget အရာပဲဖြစ်ဖြစ်နိုင်ငံရေးအရာပဲဖြစ်ဖြစ်ပေါ့နော်တကယ်ကို end user တွေစီရောက်အောင်အဲကျမတို့တွန်းရလိမ့်မယ်နောက်ဒုတိယတစ်ချက်ဖြစ်တဲ့လုတ်တော်ရည်ပေါ့နော်လုတ်ချင်လုတ်လို့ရတယ်ဆိုတာမျိုးကြပြန်တော့ဒီအစိုးရဘက်ခြမ်းကျမတို့တွန်းတွန်းတိုက်တိုက်နေပေါ့နော်လုတ်ဖြစ်အောင်လို့advocate လောက်ရမယ်အပိုင်းဒီလိုနှစ်ပိုင်းမြင်ပါတယ်ခုနဒီ NDA ထဲမှာပေါ့နော်ဆိုတော့ပြောရရင် budget ကတော့မနစ်က budget နဲ့ပမာဏအားဖြင့်အတူတူပဲဒါပေမဲ့အကြောင်းအရာအားဖြင့်ဥပမာပေါ့နော်အားလုံးလည်းတည်ထားပြီးကြပါပြီဒီဟို PDF လို့ဆိုတာမျိုးကိုထက်တင်သုံးဆွဲလာတယ်ဒါကတော့မြေပြင်မှာတိုက်ပွဲဝင်နေကြတဲ့ကျွန်တော် PDF တွေအတွက်တော့အရင်အတက်စရာကောင်းတယ်အဲဟိုရောက်ချင်မှတော့ရောက်မယ်ကြိုးချင်တာပုံမလေးလေးကြောင်းအရင်လည်း broad ဖြစ်တယ်ကျဲလည်းကျဲတယ်ငွေပမာဏအားဖြင့်ပေါ့နောက်ပြီးတော့ဟို stakeholder တွေလည်းတအားများတယ်ပေါ်ပြထားတယ်မဟုတ်လား NUG ပါမယ် NUCC ပါမယ် CRPH ပါမယ်ပေါ့နော်ပြီးတော့ civil disobedience ပါမယ်အဲနောက်ပြီးတော့တချို့ဟာတွေဆိုလို့ရှိရင်ဥမာပေါ့ဒီပြည်သူ့ရင်ခိုးလုံလာတဲ့ defector တွေဆိုတာလည်းထည့်သွင်းသုံးစွဲလာတယ်ဆိုတော့ဒါကတော့ကောင်းတဲ့ကိစ္စလို့မြင်တယ်အရင်တော့ဆိုလို့ရှိရင် American ဆိုရတဲ့ policy အရဒီစစ်တပ်မှာတာဝန်ထမ်းဆောင်ထားတဲ့လူဆိုလို့ရှိရင်เนาะပြည်ဝင်ခွင့်ဗီဇာပေးတာဆိုသူတို့ ban လာ ban ထားတာတွေမပေးတာတွေပါလေရှိတယ်ပေါ့နော်ဆိုတော့အခုဒီကိစ္စမှာတော့ဘာပဲဖြစ်ဖြစ်ဖြေလျှော့လာတယ်လို့ကျမတို့မြင်တယ်ဒီပေါ်မှာခြေခံပြီးတော့ကျမကတော့နိုင်ငံရေးအရာပေါ့နော်ဒါ American ပြည်တော်စုကိုပို့ပြီးတော့ဟိုတွန်းတွန်းတိုက်တိုက်နေပေါ့နော် advocate လုပ်သွားဖို့လို့ပေါ့လေရှိပါတယ်ဟုတ်ကဲ့
အဲ့တော့ခုနကဒီဥပဒေထဲမှာပြောမယ်ဆိုရင် NUG NUCC ပါတယ်ပြီးခဲ့တဲ့နှစ်ကလည်းဒီသုံးလုံးသုံးပါတယ်သူထင်မှာကျွန်တော်သတိထားမိတော့American ဆိုရနေတည်ရဝင် NUG ကိုအတိမတ်ပြုတ်နိုင်တဲ့အလားအလာကိုဘယ်လိုရှိပါလဲ
ဟုတ်ကဲ့ဆိုတော့ဒီတန်တကင်းတမန်ခင်းနေပေါ့နော် state တွေပေါ့နိုင်ငံတွေကိုဆက်ဆံတဲ့အခါမှာတော့ဒါအတုံးလုံးကတော့သူတို့အမြဲတမ်း American မှမဟုတ်ပါဘူးတခြားတပ်တမန်တွေနဲ့တွေ့တဲ့အခါမှာလည်းပဲသူတို့က state ကိုဆက်ဆံတာဖြစ်တယ် government ကိုဆက်ဆံတာမဟုတ်ဘူးပေါ့နော်ဆိုတော့ government ကို recognize လုပ်တာမဟုတ်ဘူး state ကို recognize လုပ်တယ်ဆိုတော့သဘောမျိုးပေါ့နော်အနေအထားမျိုးရှိရဆိုတော့နည်းနည်းလေးတော့အဲ့ဒါကအဲဟိုပါပေါ့နော်ဟိုဘယ်လိုပြောမလဲပညာသားတော့ပါတယ်လို့ပြောမယ် diplomacy မှာအဲ့တော့publicly engagement လုပ်ဖို့ကျွန်တော်တို့ကပို့တောင်းဆိုရတယ် recognize လုပ်ဖို့လို့ခင်ဗျ recognize ကအစိုးရလုပ်တာမဟုတ်ဘူး state ကိုလုပ်တာဖြစ်တဲ့အတွက်ဒါ sovereign state အနေနဲ့မြန်မာနိုင်ငံကိုအတိအမှတ်ပြုထားတာဖြစ်တယ်မြန်မာနိုင်ငံဒါပေမဲ့အဲ့ဒီမြန်မာနိုင်ငံရဲ့ကိုစားပြုခွင့် engagement လုပ်တဲ့ဟာတွေကတော့သူ practical engage ဘယ်သူကိုလုပ်နေလဲဆိုတဲ့ပုံမှာတော့ကျွန်တော်တို့ကယူတော်ရည်ပေါ့အတိတ်ပဲကောက်ယူလုပ်လို့ရတယ်ကျွန်တော်တို့တွန်းတွန်းတိုက်တိုက်လုပ်နေတာကတော့ကျွန်တော်တို့ကို publicly ကို engagement လုပ်ဖို့ဟုတ်ပြီအစိုးရကိုအတိအမှတ်ပြုတာမဟုတ်ဘူး state ကိုအတိအမှတ်ပြုတာဆိုရင်ကျွန်တော်တို့ကိုအစိုးရတည့်ရအနေနဲ့ public engage လောက်တာမျိုးပေါ့နော်လူလူရဲ့လူလူကိုကိုစားပြုနေတဲ့အဲကိုစားပြုခွင့်ရှိနေတဲ့အစိုးရအနေနဲ့ပေါ့နော်ကျမတို့ publicly engagement လောက်တာမျိုးပေါ့လို့လို့မရဘူးလားဆိုပြီးကျမတို့ advocate လုပ်နေတာရှိပါတယ
်ဟုတ်ကဲ့ကျွန်တော်တစ်ချက်သေးမိချင်တာက UNSC ဆုံးဖြတ်ချက်ကိစ္စပါမကြခင်က UNSC ကနေပြီးတော့သူကြီးကမြန်မာနိုင်ငံနဲ့ပတ်သက်လို့ဒါလွတ်လပ်ရပြီးနောက်ပိုင်းမှာပထမဆုံးအချိန်ဆုံးဖြတ်ချက်ထွက်လာပါတယ်ပြောမှဆိုရင်ဆိုရင်နေကြတဲ့တရုတ်ရုရှားအိန္ဒိယသူကဟိုတရုတ်ရုရှားဆိုဗီဒီယိုမပေးပါဘူးဒါမဲ့မင်းမပြည့်ပဲနေခဲ့တာပေါ့နော်ဒါမဲ့ဆုံးဖြတ်ချက်ကတည်ဖြတ်သွားတယ်အဲ့တော့ဒီ UNSC ဆုံးဖြတ်ချက်နဲ့ပတ်သက်လို့ရောလက်ရှိမြန်မာဒီမိုကရေစီရေးအတွက်နောက် NUG အတွက်ဘယ်လောက်ထိမျှော်လင့်စရာရှိပါလဲခင
်စိတ်ကောင်းစီက response လုပ်တဲ့အခါမှာလည်းခုန NDA ဟိုတာဟိုဟို American ဘာမလုပ်နဲ့ညာမလုပ်နဲ့ဆိုပြီးတော့အဲ့လိုအကြံခံရေးတွေပါတယ်တုံးပြီးတော့ပေါ့ဗျာဟိုဆန္ဒပြရတယ်ရှိပေမဲ့ဒီ UNSC resolution ကိုအရင်ကြီးတင်းတင်းရင်းရင်းပြောတာမျိုးမရှိဘူးစိတ်မနှစ်ခုရှင်ကြည့်မယ်ဆိုရင်မြင်တာရယ်ပေါ့နော်စိတ်ကောင်းစီကထုတ်တဲ့ statement မှာလည်းအဲ့တော့ဒါကြောင့်မဟုတ်လို့ဆိုတော့ပို့ပြီးတော့ဒီ UNSC ရဲ့ resolution ကကြတော့ဟိုနိုင်ငံတော်နိုင်ငံတွေရာမဟုတ်ဘူးတကယ်ပေါ့နော်ဒီကုလသမဂ္ဂဝင်နိုင်ငံတွေအားလုံးရဲ့ဒီလုံခြုံရေးကောင်စီကပေါ့နော် stakeholder တွေအားလုံးရဲ့သဘောတူညီချက်နဲ့အနည်းဆုံးတော့မကန့်ကွက်ဘူးလေခုနဗီဒီယိုအနာကင်ဆယ်ထားတဲ့နိုင်ငံတွေကမကန့်ကွက်ဖ ೇನೆ တွားတဲ့အတွက်ကြောင့်လို့ဒါပိုင်းဒီပို့ရှိတယ် result statement မဟုတ်ဘူးပြင်ညာချက်တသက်မျှတာမဟုတ်ဖ ೇನೆ တော့ resolution ဆုံးဖြတ်ချက်ဖြစ်တယ်ပေါ့နော်အဲ့တော့ဒီဆုံးဖြတ်ချက်ဖြစ်တဲ့အတွက်ကြောင့်မို့လို့ဆုံးဖြတ်ချက်ကိုလိုက်နိုင်ရမယ်ကောင်တွေပေါ်ရမယ်တောင်းဝန်ရှိသွားတယ်စိတ်ကောင်းစီမှာပို့ပြီးတော့ pressure ရတော့တယ်လို့ကျွန်တော်တို့မြင်နေပေါ့နော်ကျမတို့လိုချင်သလောက် terms တွေမရဘူးဟို language တွေကအရင် strong မဖြစ်ဘူးဆိုပေမဲ့ဒီဟာကတော့ဆုံးဖြတ်ချက်ဖြစ်တဲ့အတွက်ဒါ binding ဖြစ်တဲ့အဲเนาะ document တစ်ခုလို့တော့ကျမတို့ပြောလို့ရပါ
တယ်ဟုတ်ကဲ့တကယ်ဆန်ဆန်ပါပဲအခုဒီကနေ့ဆိုရင်ကျွန်တော်ကြားတော့တရုတ်နိုင်ငံရဲ့ဒီမြန်မာနိုင်ငံဆရာထုကုစလေးတက်ပေါ့ဟိုမြန်မာနိုင်ငံကိုရောက်တယ်ဒီပတိုင်ကလည်းတိုင်းသားအဖွဲ့တနက်ကန်အဖွဲ့ချုပ်နဲ့တွေ့ရလို့သိရပါတယ်အဲတရုတ်ဆိုရရဲ့ရည်တည်ချက်ကပြောမှဆိုရင်ဒီ new dollar နောက်ပိုင်းမှာဒီစစ်ကောင်စီကိုဆက်ဆံတာကအရေးရင်စစ်စုရတယ်လို့မျိုးပြောင်ပြောင်တင်းတင်းကြီးသူရက်တည်တဲ့ပုံစံမျိုးတော့ကျွန်တော်တို့မတွေ့ရအောင်အဲ့တော့ NUG နဲ့တရုတ်အစိုးရကြားတဲ့ဆက်ဆံရေးရောဘယ်လိုရှိပါလဲခင
်ဗျဟုတ်ကဲ့အဲကျွန်တော်တို့ဒီ UN လုံခြုံရေးကောင်စီ resolution မှာနိုင်ငံအလိုက်ပေါ့နော်ဒီ PR တွေကပြောဆိုသွားကြတယ်လေနားထောင်မိကြမှာပါဆိုတော့ဒါကလည်းသက်ဆိုင်ရာနိုင်ငံတွေရဲ့ဝါရလို့ကျွန်တော်တို့မှတ်ယူလို့ရတယ်ပေါ့နော်အထူးသဖြင့်ကျွန်မအိန္ဒိယကိုလည်းပြောသွားတဲ့အထက်မှာမြန်မာပြည်နဲ့ပတ်သက်လို့နောက် data ring engagement လုပ်တဲ့အခါမှာသူက silent diplomacy ကပို့ပြီးတော့ prefer ဖြစ်တဲ့